ဖိလစ်ပိုင်နိုင်ငံမှာလူတွေအသေးပြောက်များတဲ့မူးယစ်ဆေးဝါးနှိမ်နင်းမှုတွေရှိနေတာကြောင့်လူခွင့်ရေးအဖွဲ့အစည်းတွေရဲ့ပြစ်တင်ဝေဖန်မှုတွေရှိနေပေမဲ့လည်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့တာဝန်အဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်မှုကြောင့်ဖိလစ်ပိုင်နိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာနိုင်မှာမလား?ဒီကြောင်း Ralph Jin ရဲ့သတင်းလော်ကိုကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မူးယစ်ဆေးဝါးလောကနဲ့ပတ်သက်ဆက်နွယ်သူပေါင်း 12,000 လောက်ကိုတရားရုံးတင်စစ်ဆေးမှုတွေမရှိဘဲတပ်ဖြတ်ခဲ့မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီโกဒူတာတေနဲ့သူ့အစိုးရဘက်ဟာလူခွင့်ရေးလောကသားတွေရဲ့အပြစ်တင်ရှုံချမှုတွေကိုအကြီးကျယ်ခံနေရတာပါ။တစ်ဖက်မှာလည်းဖိလစ်ပိုင်ရဲ့မူးယစ်ဆေးဝါးပြဿနာကိုထိထိရောက်ရောက်ဖြေရှင်းတယ်လို့သဘောထားသူတွေလည်းရှိနေတာပါ။သမ္မတဒူတာတေရဲ့မူးယစ်ဆေးဝါးနှိမ်နင်းရေးလုပ်ရတဲ့ဟာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဖြစ်ပြီးဖိလစ်ပိုင်ပြည်သူတွေကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားဝင်ကြီးပီတာခေထာနိုကကုလသမဂ္ဂရဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့လတော့ငါပဲပြောခဲ့ပါတယ
် As a sovereign and democratic country led by a duly elected president
ဖိလစ်ပိုင်နိုင်ငံဟာအချုပ်အခြာအာဏာပိုင်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးရွေးချယ်ခံသမ္မတဦးဆောင်ရဲ့နိုင်ငံလည်းဖြစ်ပါတယ်နိုင်ငံကိုမူးယစ်ဆေးဝါးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ရောက်မှုသောအောင်ကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေကထိရောက်မှုရှိပါတယ်စင်ရသာအင်အားမဲ့သူတွေရဲ့အခြေအနေကိုမျက်ကွယ်ပြုထားပြီးဒနာအင်အားချမ်းသာအကောင်ကြသူတွေရဲ့ကြီးစိုးချယ်လှယ်မှုတွေရဲ့လက်ကနေတိုင်းပြည်ကိုကျွန်တော်တို့ပြန်ပြီးကဲတင်နေကြတာပ
ါရိုဒရီโกဒူတာတေဟာ2016ခုနှစ်မှာတမရဖြစ်လာခဲ့တာပါမူးယစ်ဆေးဝါးနှိမ်နင်းမှုတွေကိုသူခက်ချမ်းချမ်းကင်တွယ်နေတာကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အခြေအနေကိုစိုးရိမ်ပူပန်တယ်လို့ပြောဆိုကြတဲ့ကရသမကထူးကိုယ်စားလှယ်တွေကိုလည်းတမရဒူတာတေကစိန်ခေါ်မှုတွေပုံမှန်လင်းလင်းလုပ်ခဲ့ပါတယ်မူးယစ်ဆေးဝါးနှိမ်နင်းမှုနဲ့ပတ်သက်ပြီးတော့တမရဒူတာတေနဲ့တခြားအရာရှိတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်လို့ဆွတ်ဆွဲမှုတွေထွက်လာခဲ့ပြီးဒီချိန်တွေကို ICC နိုင်ငံတကာပြစ်မှုခွန်ရုံးကနေစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း ICC အဖွဲ့ဝင်ဖြစ်ကနေဖိလစ်ပိုင်နိုင်ငံကနှုတ်ထွက်မယ်လို့ဒီနေ့စမ်းပိုင်းမှာဖိလစ်ပိုင်အစိုးရကပြောခဲ့ပါတယ်။မူးယစ်ဆေးဝါးနှိမ်နင်းမှုတွေကိုစုံစမ်းစစ်ဆေးဖို့ဖိလစ်ပိုင်အစိုးရရဲ့လူခွင့်ရေးကော်မရှင်ကိုတော့သမ္မတဒူတာတေကခွင့်ပြုခဲ့ပါတယ်။သူ့အစိုးရအဖွဲ့တပ်တန်းနှစ်နှစ်အကြာမှာကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တာပါ။ဖိလစ်ပိုင်နိုင်ငံဒလီမန်တက်တိုကနိုင်ငံရေးသိပ္ပံပေါ်မောက်ခအီလာအီတင်းစာကတော့ဖိလစ်ပိုင်ဆိုရမှာကွဲပြားတဲ့သဘောထားတွေရှိနေတယ်လို့ဆိုပါတယ
် Rather strange that it's applying for another UN body
လူခွင့်ရေးတွေကိုဆွေးနွေးကြမယ်ကုလသမဂ္ဂရဲ့လူခွင့်ရေးကော်မရှင်မှလည်းဖိလစ်ပိုင်ကပါအောင်မယ်ဆိုတာကတော်တော်ထူးဆန်းတဲ့ကိစ္စပါဖိလစ်ပိုင်အစိုးရထဲမှာမတူညီတဲ့သဘောထားတွေရှိတယ်ဆိုတာလည်းမြင်နေရပါတယ
်တရုတ်နဲ့ဂျပန်ပါဝင်ကုလသမဂ္ဂလူခွင့်ရေးကောင်စီရှစ်နိုင်ငံနဲ့အတူအခုဖိလစ်ပိုင်ကကောင်စီထဲမှာပါလာပါပြီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမျိုးသမီးအခွင့်အရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုဒီကောင်စီကစစ်ဆေးရမှာဖြစ်ပါတယ်။ကောင်စီရဲ့အဖွဲ့ဝင်နိုင်ငံတက်တန်းက၃နှစ်ကြာမှာပါ။ကုလသမဂ္ဂအရာရှိတွေကိုလည်းအမနာပပြောဆိုခဲ့တယ်။ ICC နိုင်ငံတကာပြစ်မှုခုံရုံးရဲ့စုံစမ်းမှုတွေကိုလည်းမလိုလားဘူးဆိုပေမဲ့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာတာဝန်ယူဖို့ကိုတော့လျှောက်ထားတယ်ဆိုတော့သမ္မတဒူတာတေအစိုးရရဲ့လုပ်ရည်တွေကအမိနဲ့အမောက်မတည့်ဘူးဖြစ်နေတယ်လို့ဝေဖန်သူကတော့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာအခြေစိုက်လက်ဝဲလူမှုရေးမဟာမိတ်အဖွဲ့ရဲ့ထူထူတွင်းရင်မှုရီနာတိုရီယက်စ်ပါ
Human rights defenders are under attack in the Philippines
ဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးစောင့်ရှောက်သူတွေဟာအတိုက်ခိုက်ခံနေရပါတယ်ဖိလစ်ပိုင်ကလူခွင့်ရေးကော်မရှင်ဖြစ်မယ်ဆိုပေမဲ့ကျွန်တော်တို့လိုလူခွင့်ရေးလှုပ်ရှားမှုကိုထောက်ခံကူညီပေးနေသူတွေကတော့ဒီမှာတပုတ်လေလင်ပြောခံနေရတာပါကျွန်တော်တို့ကိုတိုင်းပြည်ရဲ့ရန်သူလိုတိုင်းပြည်မတည်မငြိမ်ဖြစ်အောင်ဖန်တီးသူတွေလိုသဘောထားနေတာပါ
အော်တိုဘားလာဆန်ရဲ့နေတုန်းကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှရွေးချယ်ခံရကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့တာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့မဲခွဲဆုံးဖြတ်မှုအရ192မဲမှာ165မဲကဖိလစ်ပိုင်ကိုထောက်ခံမဲပေးခဲ့ကြတာပါဆူဇလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂရုံးမှာ2019ခုနှစ်ကနေပြီးတော့2021ခုနှစ်ထိဖိလစ်ပိုင်ကပါဝင်မှာပါကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှအဖွဲ့ဝင်58နိုင်ငံရှိပါတယ်